ဒေါက်တာအေးမောင်ဟာ2018ခုနှစ်ဇန်နဝါရီလစံပိုင်းလုံးကရတေရောင်မှနှုတ်တဲ့စာပေဟောပြောပွဲတစ်ခုမှာရခိုင်လက်နက်ကင်တော်လှန်ရေးကိစ္စကိုထည့်သွင်းဟောပြောခဲ့တယ်ဆိုပြီးထောင်ဒဏ်အနှစ်20ချမှတ်ခံခဲ့ရပါတယ်။ဒေါက်တာအေးမောင်ဟာပြည်တော်စုပြိုကွဲရေးဆုံဆုံမှုနဲ့ထောင်ချခံခဲ့ရတာကြောင့်နိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်ဖို့မရှိကြောင်း NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကပြောပါတယ်
ကျွန်တော်တို့ပြည်တော်စုကနေပြီးတော့ခွဲထွက်ဖို့ယူဆကိုဟောပြောရင်တော့ကျွန်တော်တို့ဒီအတွက်ပြည်တံချမှတ်ခါရင်ဒါကိုကျွန်တော်နိုင်ငံရေးအကျဉ်းသားလို့ကျွန်တော်မသတ်မှတ်ပါဘူးเนาะပြည်တော်စုပြုကိုရအောင်เนาะဒီလုပ်တဲ့အတွက်ဒါရာဇဝတ်ပြစ်မှုပဲဖြစ်ပါတယ
်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ကကိုတိတ်နိုင်ကဒီပြောဆိုချက်ကိုလက်မခံပါဘူး
ကျွန်တော်မြင်ပါပြီမှာပေါ့เนาะခေတ်ဆက်ဆက်မှာတော့ဒီအစိုးရလီကနိုင်ငံရေးအကျဉ်းသားဖြစ်မသတ်မှတ်ကြဘူးဗျဆိုပေမဲ့ဒီ122ဆိုတဲ့ပုံမှန်ကနိုင်ငံရေးအကျဉ်းသားကိုတက်တဲ့ပုံမှန်ဖြစ်တယ်ဆိုတာတော့သိကြတယ်။ဥလဝင်းအစိုးရခေတ်ကုန်းကလူငယ်ချတာကိုပေးဖို့အတွက်ဥပဒေရေးအဖွဲ့ကိုပြန်မေးတာရှိပါတယ်။အဲ့ဒီမှာဘယ်လိုမျိုးပုံမှန်လေးကနိုင်ငံရေးအကျဉ်းသားဖြစ်ကြလဲဆိုတဲ့မေးရတဲ့ဟာမှာပြန်ဖြေထားတာရှိပါတယ်။အဲ့ဒီတည်းမှာ121ဆိုတာပါပြီးသားဖြစ်ပါတယ်။
တရားလွတ်တော်ရှိနေဦးတိန်တန်ဦးကလည်းဒေါက်တာအေးမောင်ကိုနိုင်ငံရေးကျင်းသားဖြစ်မသတ်မှတ်ဘူးဆိုတာနဲ့ပတ်သက်ပြီးအခုလိုပြောပါရယ
်သူ့ကိုဆွဲတဲ့ပုံမှာရာဇဝတ်ပုံမှာ122ဆိုတာနိုင်ငံတော်တစ္ဆာဖောက်ပြပုံကံမှုကြီးနော်နိုင်ငံတော်လက်ထက်ကိုင်ပုံကံနဲ့တစ္ဆာဖောက်ပြပုံကံနဲ့ပြိုင်ဆိုင်နေဆိုတာနိုင်ငံရေးပြဿနာပဲအာဏာပြဿနာပဲအဲ့ဒါကနိုင်ငံရေးကျင်းသားလို့မသတ်နိုင်ဘူးသူပါသတ်မှာပါလို့ငါးညာတို့18တို့အဲ့ဒီနိုင်ငံရေးမှုတွေအကုန်လုံးကိုစစ်ဆိုးရတာရာဇဝတ်မှုတွေပါလို့ပြောကြတာအဲ့ဒီချိုးမျိုးတော့လာမချိုးနဲ့လက်မခံဘူ
းဒေါက်တာအေးမောင်ကိုနိုင်ငံရေးကျင်းသားဖြစ်သတ်မှတ်ဖို့မရှိကြောင်းပြောဆိုရတဲ့ပတ်သက်ပြီး45 rights လူခွင့်ရေးဖွဲ့ရဲ့မှုဆောင်ရာရှိချုပ် Matthew Smith ကတော့
Dr. Among was arrested, charged and convicted for essentially giving a political speech which should not have happened.
ဒေါက်တာအေးမောင်ကိုအပြစ်ပေးတဲ့ပုံစံဟာမှားယွင်းနေကြောင်းသူ့ကို2012ခုနှစ်သူ ANP ပါတီကိုဥဆောင်စဉ်ကဖြစ်ပွားခဲ့တဲ့ရိုဟင်ဂျာတွေပေါ်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်မှုနဲ့စုံစမ်းစစ်ဆေးအရေးယူတဲ့ကြောင်းသူ့ကိုနိုင်ငံရေးအကျဉ်းသားဖြစ်မသတ်မှတ်တာနဲ့ပတ်သက်ပြီးတော့တစုံတရာမပြောဆိုလိုကြောင်းမက်သျူးစမစ်က RFA ကိုပြောသွားပါတယ်။ဒီတော့တွင်မှာပဲဒေါက်တာအေးမောင်ဥဆောင်ဖွဲ့စည်းခဲ့တဲ့ရခိုင်ဥဆောင်ပါတီကဒေါက်တာအေးမောင်ရဲ့အမှုနဲ့ပတ်သက်ပြီးအယူခံဝင်သွားမယ်လို့ပြောပါတယ်ရှင်။